ယူကရိန်းသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းကိုဝင်တိုက်ဖို့အတွက်ဆွန့်ဖြတ်ပြီးသားဖြစ်နေမယ်လို့သူယုံကြည်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအင်ဗျူမှာတောက်ချာနေကပြောကြားပြီးတဲ့နောက်စနေနေ့မှာပဲယူကရိန်းအရှေ့ပိုင်းမှာပြစ်ခတ်မှုတွေတိုးလာတယ်လို့သမ္မတပူတင်ကလည်းသူ့ရဲ့ကြီးမားတဲ့စီးရဲလက်ကျင်မှုတွေကိုကိုယ်တိုင်ကြီးကြပ်နေတာဖြစ်ပါတယ်ရုရှားသမ္မတနဲ့ဘယ်လာရုစ်သမ္မတတို့ဟာရေငုပ်သင်္ဘောပေါ်ကနေပြစ်လွှတ်ရတဲ့တိုက်ချင်းပြစ်ပက်ဒင်းတပ်ဒုံအပါဝင်လက်နက်တွေနဲ့တိုက်ခိုက်မှုမျိုးစုံပါဝင်တဲ့စီးရဲလက်ကျင်မှုကိုကိုယ်တိုင်ကြီးကြပ်ခဲ့ကြတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။စနေနေ့မှာလစ်သူရေးနီးယားကိုတောရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကတော့ရုရှားတပ်သားတသိန်းခွဲကျော်ဟာအခုခါမှာယူကရိန်းနယ်စပ်တကျော်မှာအသင့်အနေထားရှိနေပြီဖြစ်ပြီးအမေရိကန်ကမဟာမိတ်တွေနဲ့အတူရပ်တည်နေပါတယ်လို့လစ်သူရေးနီးယားသမ္မတနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် For months now Russia has been building up its military forces in and around Ukraine
ရုရှားဟာဘယ်လာရုစ်အပါအဝင်ယူကရိန်းပတ်ဝန်းကျင်တစ်ဝိုင်းမှာစစ်တပ်အင်အားတိုးချနေတာလက်နက်ချီရှိနေပါပြီအခုခါမှာဝင်တိုက်ဖို့အတွက်အသင့်အနေထားကိုပြင်နေတာပါဒါကြောင့်လည်းအခုလစ်သူရေးနီးယားကိုလာရောက်တာဖြစ်ပြီးလစ်သူရေးနီးယားအက်စတိုးနီးယားနဲ့လက်ဗီးယားဒေသခံတွေလာမကရုရှားသမ္မတနဲ့အစိုးရကိုသိစေချင်တာကအမေရိကန်ဟာသူ့မဟာမိတ်တွေနဲ့အတူရပ်တည်နေတယ်ဆိုတာပါပဲလို့ပြောသွားတာပါ NATO အဖွဲ့အတွင်းမှူးချုပ်ယန်စတိုတိုင်ဘတ်ကလည်းယူကရိန်းကိုချင်းချောက်နေတဲ့ရုရှားအတွက် NATO စီကနေရုရှားလိုလားတာတဲ့ပို့တဲ့တုံ့ပြန်မှုတွေရမှာဖြစ်ကြောင်းဂျာမနီကလုံခြုံရေးညီလာခံမှာစနေနေ့ကပြောကြားခဲ့တာပါ